အာဖဂန်နစ္စတန်နိုင်ငံဟီရတ်မြို့ကကုလသမဂ္ဂရုံးဝန်ထိုက်ကိုတောက်ကြနေကရော့ကက်တွေတနတ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွေ့ရဲတပ်ဖွဲ့ဝင်တအူသေးဆုံးခဲ့ပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂရုံးအဆောက်အဦအဖြစ်အမတ်အသားအထင်ရှားရှိနေတဲ့အဆောက်အဦရဲ့အဝင်ဝါကိုအစိုးရစန့်ကျင်သူတွေကပစ်ခတ်ခဲ့တာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်
။ The United Nations in the country condemned in the strongest terms today the attack on our main compound in Herat in which an Afghan
Afghan ရဲတပ်ဖွဲ့ဝင်တူတေဆုံးပြီးတော့တခြားလူတွေလည်းထိခိုက်ဒဏ်ရာရခဲ့တဲ့ဟီရတ်မြို့ကအဓိကရုံးဝင်ကိုတိုက်ခိုက်မှုအတွက်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကအပြင်းထန်ဆုံးပြစ်တင်ရှုံချလိုက်ပါတယ်လို့ကုလသမဂ္ဂရုံးရဲ့တွဲဖက်ပြောခွင့်ရအေဒီကနီကိုကတောက်ကြနေအနေရောရုံးချုပ်တဲ့မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံအခြေဆိုင်ကုလသမဂ္ဂအကူအညီပေးရေးလုပ်ငန်းတာဝန်ခံဒီဘိုရန်လေဝန်ကတော့ဝန်ထဲစီအရလို့ရအဖြစ်အပြင်းထန်ရှုံချလိုက်ပါတယ်တိဆုံးခဲ့သူရဲတပ်ဖွဲ့ရဲ့မိသားစုအတွက်ဝန်ထဲကြောင့်နဲ့ဒဏ်ရာရသူတွေအများဆုံးပြောက်ကွယ်အောင်ဆန္ဒပြပါတယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လက်ဖြစ်တဲ့လူရက်ကပြောဆိုခဲ့တာပါဥပဒေအရကုလသမဂ္ဂအဆောက်အုံနဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတတ်ခဲ့တဲ့လူရမျိုးကိုနိုင်ငံတကာဥပဒေအရတားမြစ်ထားတာကြောင့်စစ်ရာဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာတတိပေးထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကတော့ဟီရတ်မြို့ကကုလသမဂ္ဂရုံးအတွက်အနေရရှိတဲ့ချင်းချောက်မှုဒုံစုံတရာရှိခဲ့ကြောင်း Twitter ကနေကြေညာထားပါတယ်။